American Vietnam စစ်ပွဲအတွင်းတုန်းကဒီ American စစ်တပ်ကနေပြီးတော့ Agent Orange လို့နာမည်ဝှက်ပေးပြီးတော့လေကြောင်းကနေကျဲချခဲ့တဲ့ပေါင်းပင်သက်ဆေးတွေကြောင့်အခုအချိန်ထိအစိတ်သစ်နေတဲ့နေရာတွေကို American ကစတင်ရှင်းလင်းပေးနေပါပြီ။နှစ်နိုင်ငံစစ်ပွဲပြီးဆုံးတာအနှစ်40နီးပါးအကြာကြာတာရင်းနေ့ဒီကနေ့မှဒီ Vietnam နဲ့ American တာဝန်ရှိသူတွေကရှင်းလင်းရေးစီမံကိန်းကိုစတင်ခဲ့ကြတာဖြစ်ပါတဲ့။စစ်ပွဲကာလတုန်းက Agent Orange ပေါင်းသက်ဆေးတွေကိုဒီတိုးလောင်ထားတဲ့ American လေတပ်အခြေစိုက်စခန်းဟောင်းနေရာမှာအစိတ်ဖြစ်စေတဲ့ဓာတုပစ္စည်းအကျဉ်းချံရှင်းလင်းရေးကိုစတင်ခဲ့တာဖြစ်ပါတယ်။ထူထပ်တဲ့တောတွေထဲမှာVietnam Communist တပ်တွေကိုဒီ American တပ်တွေကလိုက်လံရှာဖွေရမှာအပင်တွေကိုရှင်းတဲ့အနေနဲ့အဲ့ဒီ Agent Orange အပင်သက်ဆေးတွေကိုလေကြောင်းကနေပြီးတော့ကျဲချခဲ့တာဖြစ်ပါတယ်။ဒီလိုကျဲချမှုကြောင့်တပ်ပင်တီးနှံစိုက်ပျိုးဧကတန်ပေါင်းများစွာပျက်စီးခဲ့ရတယ်လို့အစိတ်ဖြစ်စေတဲ့ဓာတုအမှုန့်တွေကိုထိတွေ့ရှူရှိုက်မိသူတွေမှာလည်းနောက်မျိုးဆက်တွေအထွေကျန်းမာရေးထိခိုက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်။အသက်ရှူလမ်းကြောင်းမှာဖြစ်တဲ့ကင်ဆာရောဂါ၊ဆီးချိုရောဂါစတဲ့ရောဂါတွေအပြင်မွေးလာတဲ့ကလေးတွေမှာကိုယ်လက်အင်ကခြွံရင်းတဲ့အထိဖြစ်ခဲ့ကြပါတယ်။အတိတ်မှာဖြစ်ခဲ့တာတွေကိုအမေရိကန်ရောဗီယက်နမ်အစိုးရကပါအတိတ်မှာထားခဲ့ဖို့ပထမခြေလှမ်းဖြစ်ပါတယ်လို့ရှင်းလင်းရေးစီမံကိန်းစတင်တဲ့အခမ်းအနားမှာဗီယက်နမ်နိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးကပြောကြားပြီးတော့သမိုင်းဝင်အခိုက်အတန့်ဖြစ်နေဖို့ပေါ်ပြပြောဆိုခဲ့ပါတယ်။ဆယ်နှစ်ကျော်ကာလအတွင်းမှာအမေရိကန်တို့ကအစိတ်အသင့်ပေါင်းသက်ဆေးဂါလန်ပေါင်း12တန်းလောက်ကျဲချခဲ့တာဖြစ်ပါတယ်ရှင်။